ကမ္ဘာတစ်ပါးကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကပ်ရောဂါကြီးကြောင်းသေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူအရေအတွက်နိုင်ငံအများတိုးဝလာနေတာမှာဒီကမ္ဘာလုံးတိုင်းတန်းနဲ့သေဆုံးသူရေအတွက်တောက်ကြနေအထိ11,000ကျော်သွားပြီဖြစ်ပါတယ်တကမ္ဘာလုံးတိုင်းတာနဲ့ယောဂပုဂ္ဂိုလ်ဆက်နေသူအရေအတွက်ကတော့အခုချိန်ထိ3,000ခွဲကျော်သွားပါပြီ။လက်ရှိအချိန်မှာယောဂပုဂ္ဂိုလ်ဆက်တည်ဆုံးမှုအများဆုံးဖြစ်နေတာကဥရောပတိုက်ဖြစ်ပြီးတည်ဆုံးသူဥယျာဉ် 9,000 ကျော်သွားပြီဖြစ်ပါတယ်။ virus ကြောင့်တည်ဆုံးသူအရေအတွက်တရုတ်နိုင်ငံထက်ပိုများနေတဲ့အီတလီနိုင်ငံမှာတောက်ကြနေကနောက်ထပ်လူ628ဦးတည်ဆုံးခဲ့လို့တည်ဆုံးသူ 4,000 ကျော်သွားခဲ့ပါတယ်။ဒီတောက်ကြနေကအီတလီနိုင်ငံတွင်ကာယယောဂစတင်ဖြစ်ပွားပြီး၄ဘက်အကြာ virus ကြောင့်လူအများဆုံးတည်ဆုံးရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလည်းကူးစက်မှုပေါင်း 18,000 ကျော်ပါပြီဟိုတယ်တွေနဲ့တခြားအဆောက်အဦတွေကိုစေရုံတွေအဖြစ်အသင်ပြောင်းပြီးကုသမှုတွေလုပ်ပေးနေရပါတယ်။တောက်ကြနေကတရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးသူမရှိကြောင်းကျွမ်းမရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဒီဗိုင်းရပ်စ်ပိုးစက်တွေတည်ရှိခဲ့တဲ့တရုတ်နိုင်ငံမှာရောဂါပိုးကူးစက်သူတယောက်မှမရှိခဲ့တဲ့ဒုတိယမြောက်နေ့ဖြစ်လာခဲ့ပါတယ်။